အာဆီယံဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေတက်ရောက်တဲ့အာဆီယံထိပ်သီးစည်းဝေးပွဲကိုဒီကနေ့တနင်္ဂနွေနေ့မှာနေပြည်တော်မှာကျင်းပမှာဖြစ်ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတချို့နဲ့တရုတ်နိုင်ငံကြားရေပိုင်တဲ့အငင်းပွားမှုကြောင့်တင်းမာမှုရှိနေခြင်းကြောင့်ဆွေးနွေးမှုတွေမှာဒီကိစ္စကလွှမ်းမိုးနေပေမဲ့လည်းမြန်မာနိုင်ငံမှာပထမဆုံးကျင်းပတဲ့အာဆီယံထိပ်သီးစည်းဝေးပွဲရဲ့ဆောင်ပုဒ်ကရှေ့သို့တူညီတက်လန်းချီငိမ့်ချန်းဝေစီအာဆီယံအတိုက်ဝိုင်းစီဖြစ်ပါတယ်။အာဆီယံအတိုင်းဝိုင်းကြီးကိုဖော်ဆောင်နိုင်ရေးကိစ္စတွေကိုအဓိကထားဆွေးနွေးကြမယ်နေပြည်တော်ကအာဆီယံထိပ်သီးစည်းဝေးပွဲအကြောင်းနဲ့အာဆီယံအတိုင်းဝိုင်းကြီးဖော်ဆောင်နိုင်ဖို့မြန်မာနိုင်ငံရဲ့ပြင်ဆင်ဆောင်ရွက်မှုအခြေအနေတွေကိုတော့မတ်စုမြတ်မွန်ကတင်ပြပေးမှာဖြစ်ပါတယ်ဗျာ
။အာဆီယံအသင်းကြီးတဲ့မြန်မာနိုင်ငံပါဝင်လာပြီး18နှစ်အကြာမှာအာဆီယံထိပ်သီးစည်းဝေးပွဲကိုမြန်မာနိုင်ငံမှာပထမဆုံးကျင်းပနေတာဖြစ်ပါတယ်။နေပြည်တော်မှာကျင်းပနေတဲ့24ချိန်မြောက်အာဆီယံထိပ်သီးစည်းဝေးပွဲရဲ့အဓိကဆောင်ပုဒ်ကငြိမ်းချမ်းကြွယ်ဝတဲ့အာဆီယံအတိုင်းအဝိုင်းကြီးကိုဖော်ဆောင်နိုင်ရေးဖြစ်ပါတယ်။အာဆီယံနိုင်ငံတွေအားလုံးတသားတည်းဖြစ်စေမယ့်အာဆီယံအတိုင်းအဝိုင်းကြီးဖော်ဆောင်ရေးနဲ့အာဆီယံစည်းဝေးရေးအတိုင်းအဝိုင်းကြီးကိုဖော်ဆောင်နိုင်ဖို့ဆောင်ရွက်တဲ့ကိစ္စတော်တော်များများကို2015ခုနှစ်မတိုင်ခင်အပြီးသက်အကောင့်ထဲဖော်နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းအာဆီယံအတွင်းရေးမှူးချုပ်လီလျောင်မင်းကထိပ်သီးစည်းဝေးပွဲမစခင်မှာပဲပြောကြားခဲ့ပါတယ်။လွတ်လပ်စွာကုန်သွယ်နိုင်မယ့်အာဆီယံဒေသကြီးဖြစ်ဖို့နဲ့ပြိုင်ဆိုင်နိုင်စွမ်းရှိတဲ့စည်းဝေးရေးအတိုင်းအဝိုင်းကြီးကိုထူထောင်နိုင်ဖို့အတွက်မှာအဖွဲ့ဝင်နိုင်ငံတွေအနေနဲ့တာတူညီမျှဖြစ်တဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုရှိဖို့လိုအပ်တဲ့အပြင်ဆင်းရဲမွဲတေမှုလျှော့ချဖို့နဲ့လူမှုစီးပွားကွာဟချက်တွေကိုလျှော့ချဖို့လိုအပ်ပါတယ်။တချို့အဖွဲ့ဝင်နိုင်ငံတွေကလိုအပ်ချက်အတိုင်း2015မတိုင်ခင်မှာဆောင်ရွက်နိုင်မှာဖြစ်ပေမဲ့မြန်မာနိုင်ငံအနေနဲ့က2018ခုနှစ်အကုန်လောက်အထိအချိန်ယူရလိမ့်မယ်လို့မြန်မာအစိုးရပြောခွင့်ရသူဦးရဲထွတ်ကပြောကြားခဲ့ပါတယ
်။စီးပွားရေးခန္ဓာမှာတခုတည်းသောဒီကုန်သွယ်မှုစုံမှန်ညာဖြစ်ဖို့ဆိုတာကကျွန်တော်ကတဲ့နိုင်ငံ6နိုင်ငံ2015မှာအပြီးလုပ်မယ်ကျွန်တော်က2018မှာလုပ်ရမယ
်အခုလိုအာဆီယံအတိုင်းအဝိုင်းကြီးထူထောင်နိုင်ရေးကိစ္စတွေကိုအဓိကဆွေးနွေးရမယ့်ထိပ်သီးစည်းဝေးပွဲမတိုင်ခင်အာဆီယံအဖွဲ့ဝင်ဗီယက်နမ်နိုင်ငံနဲ့ဒေသရင်းကအင်အားကြီးတရုတ်နိုင်ငံကြားမှာရေပိုင်နှက်ကြောင့်ပြဿနာဖြစ်နေတဲ့အတွက်ဒီကိစ္စကအာဆီယံနိုင်ငံကြားရေးဝန်ကြီးတွေရဲ့စည်းဝေးပွဲမှာလွှမ်းမိုးခဲ့ပါတယ်တောင်တရုတ်ပင်လယ်ထဲကတရုတ်နဲ့ဗီယက်နမ်ကြားသူပိုင်ကိုပိုင်အငင်းပွားနေတဲ့နေရာမှာတရုတ်နဲ့ဗီယက်နမ်တင်းမောတွေတိုက်မိခဲ့ပြီးတဲ့နောက်မှာနှစ်နိုင်ငံကြားတင်းမာမှုတွေရှိနေတာပါနှစ်နိုင်ငံလုံးကပိုင်ဆိုင်တယ်လို့ပြောနေတဲ့ Paracel ကျွန်းတွေနောက်မှာတရုတ်တင်းမောတွေကဗီယက်နမ်တင်းမောတွေကိုတမင်ကိုတခါမကအချိန်ချင်းဝင်တိုက်ခဲ့တဲ့အတွက်တင်းမောငယ်တချို့ပျက်စီးပြီးတော့တင်းမောသား6ယောက်ထက်မနည်းဒဏ်ရာရခဲ့တယ်လို့ဗီယက်နမ်တာဝန်ရှိသူတွေကပြောပါတယ်အခုလိုတင်းမာမှုတွေဖြစ်နေတာနဲ့ပတ်သက်လို့အာဆီယံနိုင်ငံကြားရေးဝန်ကြီးတွေအနေနဲ့အထူးစိုးရိမ်တဲ့အကြောင်းစနေနေ့ကကြေညာချက်ထုတ်ပြန်ပါတယ်ပင်လယ်ပြင်ဆိုင်ရာနိုင်ငံတကာဥပဒေတွေကိုသက်ဆိုင်တဲ့နိုင်ငံတွေအားလုံးကလိုက်နာကြဖို့နဲ့ဒေတာရင်းကငြိမ်းချမ်းတည်ငြိမ်မှုကိုထိခိုက်စေမဲ့ကိစ္စတွေကိုချင်းချင်းသိမ့်သိမ့်လှုပ်ကြဖို့အတွက်အာဆီယံနိုင်ငံကြားရေးဝန်ကြီးတွေကတိုက်တွန်းထားပါတယ်။အာဆီယံအသင်းအနေနဲ့ဘလောက်စိုးရိမ်နေသလဲဆိုတာကိုအာဆီယံအတွင်းရေးမှူးချုပ်လေလျောင်မင်းကအခုလိုပြောကြားခဲ့ပါတယ်
။ The ministers all own parties concerned. I mean of course this case you know what are the parties concerned because all the documents mentioned here concerned conduct of.
အခြေအနေတွေကိုထင်းထင်းသိမ့်သိမ့်လုပ်ဖို့သက်ဆိုင်တဲ့နိုင်ငံတွေအားလုံးကိုဝန်ကြီးတွေကတိုက်တွန်းခဲ့ပါတယ်ဒီလိုကိစ္စမျိုးဆိုတာကအာဆီယံတစ်ဖွဲ့လုံးစိုးရင်ကြတဲ့ကိစ္စမျိုးပါစီးပွားပွဲမှာဆွေးနွေးကြတဲ့အကြောင်းချက်တွေအရာလဲတောင်တရုတ်ပင်လယ်ထဲမှာတရုတ်နဲ့အာဆီယံအကြားဖြစ်နေတဲ့ကိစ္စတွေအတွက်စိုးရင်စရာကောင်းတယ်လို့ပြသနေပါတယ
်အာဆီယံအသင်းဝင်၄နိုင်ငံအပြင်တရုတ်ထိုင်ဝမ်တို့ကတောင်တရုတ်ပင်လယ်ထဲကရေပိုင်နက်တွေနဲ့ပတ်သက်လို့သူပိုင်ကိုပိုင်အငင်းပွားနေကြတာပါဒီပြဿနာတွေပိုဆိုးမလာအောင်နိုင်ငံတွေအနေနဲ့ရေချောင်းဆိုင်ရာလိုက်နာဆောင်ရွက်တဲ့လှုပ်ထုံးလုံနေတွေကိုအမြန်ဆုံးသဘောတူပြီးတော့ထိထိရောက်ရောက်အကောင့်ထဲပေါ်ကြဖို့အတွက်လဲစနေနေ့ကထုတ်ပြန်တဲ့အကြေညာချက်ထဲမှာအာဆီယံနိုင်ငံကြားရေးဝန်ကြီးတွေကတောင်းဆိုထားပါတယ်အခုလိုဖြစ်နေတဲ့အခြေအနေမှာအာဆီယံအလှည့်ကျဥက္ကဋ္ဌမြန်မာနိုင်ငံအနေနဲ့ကတော့အာဆီယံအဖွဲ့ရဲ့စီးလုံးမှုကိုပြသဖို့နဲ့သူ့ရဲ့အဓိကကုံသွယ်ဘက်ဖြစ်နေတဲ့အိန္ဒိယတရုတ်နိုင်ငံဘက်ကအညိုအညင်မခံရအောင်လို့အင်မတန်ပပနက်နက်လောက်ရမယ်စိန်ခေါ်မှုတစ်ခုဖြစ်တယ်လို့လေလာသူတွေကသုံးသပ်နေကြပါတယ်ရှင်